ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီရဲ့နောက်ဆုံးမြန်မာနိုင်ငံခီးစဉ်ပြီးဒေါ်ဆန်းစုကြည်နဲ့တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားကိုကိုစားပြုပြောဆိုတာတဲ့စစ်စိုးရရဲ့2010ခုနှစ်ရွေးကောက်ပွဲအတွက်ရည်တည်ပြောကြားလာတာမြန်မာပြည်တွင်းဆွေးနွေးမှုတွေနဲ့ပတ်သက်လို့ထင်သာမြင်သာမရှိတာတွေကြောင့်ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကြားမစ္စတာဂမ်ဘာရီရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဝေဖန်တာတွေရှိလာနေပါတယ်။ဒီလိုဝေဖန်မှုတွေရှိလာတဲ့ပတ်သက်ပြီးတော့ Washington DC အခြေစိုက်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ဖော်ဆောင်ရေးကော်မတီ CRDB ကဥတည်မောင်တော်ကို RDB ကဆက်သွယ်မေးမြန်းကြည့်ပါတယ်။ဟုတ်ကဲ့ကေမစ္စတာဂမ်ဘာရီက2010ပြည့်နှစ်ရွေးကောက်ပွဲကိုထောက်ခံဖို့ဂျပန်နိုင်ငံမှာပြောဆိုခဲ့တဲ့ပတ်သက်ပြီးတော့မြန်မာအတိုက်ခံအင်အားစုတွေကြားဝေဖန်တာတွေရှိသလိုဒီနေ့ဆိုရင်ယာရုကထွက်ပြီးဖို့တောင်းဆိုတာမျိုးတွေတောင်ရှိလာပါတယ်ဗျ။အန်ကယ်ရိုသဘောထားကရောအန်ကယ်ရိုအမြင်ကရောဒီအပေါ်မှာဘယ်လိုရှိပါလဲခင်ဗျာ။
ဟုတ်ကဲ့ကမ္ဘာကူလာသမဂ္ဂလွတ်တဲ့မစ္စတာဂမ်ဘာရီပမာပြည်ရဲ့အထူးတန်တမာပေါ့လေတန်တမာတနေ့တခြားကျွန်တော်တို့အမြင်မှာတော့ဒီသူကတမားမြတ်တမ်းမှုနည်းလာပြီးတော့ဒီပဲလိုက်တဲ့အသွင်ကြီးဆောင်လာတယ်မကြခင်ကပဲဂျပန်ဒီမှာသွားပြီးတော့ပမာဆေးဆိုးရလုံမဲ့ဒီအတူအရောင်ရွေးကောက်ပွဲ2010ရွေးကောက်ပွဲကိုထောက်ခံဖို့နောက်ပြီးတော့နိုင်ငံတကာကနေပြီးတော့အကူအညီတွေပေးဖို့ဆိုတာနားအဖဖက်ကနေပြီးတော့ဘာမှပြောင်းလဲမှုမရှိဘဲနဲ့ကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုတွေပဲကိုအကူအညီပေးမယ်အစားသူကနားအဖကိုစုချတဲ့ဟာတွေကဘယ်လိုမှမဖြစ်သင့်တဲ့ကိစ္စတွေပါ။အဲဒါတွေကိုကြည်ချင်းအားဖြင့်ကမ္ဘာလီယာဒီအလဲမှာတမားမြတ်တရှိတဲ့ပုံကမဟုတ်ဘူး။ကုလသမဂ္ဂရဲ့တာဝန်ကဘယ်လိုက်ဖို့မဟုတ်ပါဘူး။အဲဆန့်ကျင်ဘက်ဖြစ်နေတဲ့နှစ်ဖက်ကိုသူအနေနဲ့ကြားနေပြီးတော့စိတ်ဆက်ပေးဖို့ဖြစ်ပါတယ်။တစ်ဖက်ဆောင်းနေလိုက်ပြီးတော့လှုပ်တာတော့သူမှားပါတယ်။အဲတော့ကျွန်တော်အနေနဲ့လည်းဒီကမ္ဘာလီယာပုံကမျိုးကဒီနေရာမျိုးနဲ့မတင်တော်တော့ဘူးလို့မြင်ပါတယ်။
မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်ကယာနှုံးပြမဟုတ်ပေမဲ့ကျေနပ်စရာရှိတယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီအချက်ကဒေါ်ဆန်းစုကြည်နယ်ကော NRCC အဖွဲ့နဲ့ပါတွေ့ခဲ့တဲ့မစ္စတာဂမ်ဘာရီရဲ့နောက်ကွယ်မှာမြုပ်ထားတဲ့ဆွေးနွေးချက်တွေများရှိနေနိုင်သလားဆိုတာကစဉ်းစားစရာဖြစ်ပါတယ်။မစ္စတာဂမ်ဘာရီကိုယာဒုကထွက်ပေးဖို့ကြေညာချက်ထုတ်တောင်းဆိုတဲ့ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ဘာမာဒီမိုကရက်တစ်ကွန်ဆန်ကကိုမျိုးသိန်းကိုမေးကြည့်ပါတယ်။ဟုတ်ကဲ့မစ္စတာဘန်ကီဝန်ကမစ္စတာဂမ်ဘာရီနဲ့တွေ့ပြီးတော့နောက်ပိုင်းသူပြောတဲ့စကားကသူ့အနေနဲ့ယာနှုံးပြည့်မဟုတ်တော့မှဒါဒီခီးစဉ်ပေါ်ချိန်နဲ့တယ်လို့ပြောတာမျိုးအဲ့ဒီသဘောမျိုးပြောခဲ့တာရှိပါတယ်အမှတ်ချက်ချတာရှိပါတယ်ဒါနဲ့ပတ်သက်လို့ရောရှေ့ကိုချပြမလာတဲ့အကြောင်းရလက်တွေဒါမှမဟုတ်ဂမ်ဘာရီခီးစဉ်ရဲ့ရလက်တွေများရှိနေအောင်မယ်အဲ့ဒါမျိုးကိုယူဆနိုင်ပါလားဗျ
ကျွန်တော်အနေနဲ့ဂမ်ဘာရီအပေါ်မှာကုလသမဂ္ဂရဲ့ဆင့်ကပ်မှုအပေါ်မှာတော်တော်လေးကိုစိတ်ပြတ်မိပါတယ်။ဘာကြောင့်လဲဆိုတော့ဒီမစ္စတာဘန်ကီမွန်ကလည်းဂမ်ဘာရီလောက်တည်းမြတ်ကိုသူကနောက်ကနေ fully backup လုပ်နေပါတယ်။တကယ်တကယ်တော့ဂမ်ဘာရီရဲ့ season သူ down ဆောင်မှာတစ်ခါမှမြင်လဲဆိုတာလည်းမရှိပါဘူး။အခုဒီစေဆိုရင်လည်းပိုတိပါတယ်သူဘိုချုပ်မူဂျီတန်းရွှေနေမှာသူတွေ့ခွင့်မရခဲ့ပါဘူးခင်ဗျ။ဆိုတော့ကြတော့သူရဲ့လောက်ဆောင်မှုကအမှန်မှန်ဆိုလို့ရှိရင်သူ message ကိုစေဆောင်လာတယ်ဆိုရင်နိုင်ငံတကာကိုချပြတဲ့အခါမှာဒေါ်ဆန်းစုကြည်တို့တောက်ဆိုတဲ့အချက်၄၀ပဲသူတပြင်ပြမှာဖြစ်ပါတယ်ဆိုတော့သူအားရကိုမလုပ်ခဲနဲ့စစ်ဆိုးရပါပဲသူကလိုက်ပြီးတော့စစ်ဆိုးရပြောတဲ့လေဆောင်ပဲစစ်ဆိုးရကိုထောက်ခံတဲ့လေဆိုပြီးပြောတဲ့ဟာဆိုရင်ကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်ကလုပ်တဲ့လည်းလုပ်ရမှာမဟုတ်ပါဘူးအမှန်ဆိုလို့ပြင်ကျွန်တော်ကုလသမဂ္ဂအထူးရင်းကြီးလာခင်ကြီးကနေပြီးတော့ဆောက်ပတ်ကိုယ်စားရုပ်ကဗျာလက်ကိုအကောင့်နဲ့ပေါ်ဖို့လို့ကိုဒီအထူးရင်းကြီးလာခင်ကြီးကနေပြီးတော့တစ်မှတ်မှတ်သုံးချက်တွေချထားပြီးဖြစ်ပါတယ်ဒီကုလသမဂ္ဂကဒီအထူးကိုယ်စားလှယ်အနေနဲ့ကောမစ္စတာဘန်ကီမွန်အနေနဲ့ရောဒီအထူးရင်းကြီးလာခင်ကြီးကသုံးပြထားတဲ့သုံးချက်တွေအတိုင်းကိုသူတို့အကောင့်ထဲဖို့ဖေးဖို့တောင်းဝင်ရှိတယ်ခင်ဗျ။အဲ့မျိုးမဟုတ်ဘဲနဲ့သူ2010ကြီးကောက်ပွဲကိုဆွေးနွေးလာတယ်ဆိုတဲ့ဟာကဒါကသူတို့တွေသူတို့ရဲ့လုပ်ပိုင်ခွင့်ဘောင်ထက်ကိုကျွန်တော်ကြီးလုပ်တဲ့အပိုင်ဖြစ်ပါတယ
်။ဒီနေရာမှာကုလသမဂ္ဂတန်ရာကြီးဖြစ်တဲ့မစ္စတာဂမ်ဘာရီရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ပွန့်ပွန့်လဲလဲသတင်းထုတ်ပြန်မှုတနည်းပြောရရင်ထင်သာမြင်သာရှိမှု transparency မရှိတာကလည်းအကြောင်းရင်းတစ်ရပ်ပါလို့ပြောဆိုသုံးသပ်ကြတာရှိပါတယ်။ CRDB ကဥတမောင်တော်ကအခုလိုပြောပါတယ်။
ဘာပဲလို့လို့ဒီနေ့ကမ္ဘာကြီးမှာတနည်းတခြားကျွန်တော်တို့ကဒီ transparency နဲ့ accountability ပေါ့လေအမျိုးထင်ထင်မြင်မြင်ရှိဖို့ကြီးကြီးလင်းလင်းရှိဖို့အမြင့်ကြီးလင်းဖို့နှစ်ဖက်စလုံးဘာမှဖုံးကွယ်နေစရာမလိုပါဘူး။တရားမှသာရှင်အမှန်တရားကိုသိပြီးတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့လှုပ်သွားနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့ transparency ရှိဖို့ကအသိအရေးအရေးကြီးပါတယ်။ခက်တရားပြောင်းလာပါပြီ။ပြောင်းလာတဲ့အတွက်ကျွန်တော်တို့ဒီအားလုံးကဒီထက်မှပါဝင်ပတ်သက်ဖို့လိုပါတယ်။ပြည်သူပြည်သားအားလုံးရဲ့ပေါ်ဝါနောင်ရေးသူတို့ရဲ့သားစဉ်နီးစက်ကောင်းစားရေးမကောင်းစားရေးဆိုတာဒီအချက်ဒီပုံမှာတည်ပါတယ်သူတို့အားလုံးကလည်းသိပိုင်ခွင့်ရှိပါတယ
်အဲအခုကြားခဲ့ရတာတွေကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီရဲ့သဘောထားရည်တည်ချက်နဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရေစီလှုပ်ရှားသူတွေအကြားဝေဖန်နေတဲ့အသံတွေပဲဖြစ်ပါတယ်ခင်ဗျာ